IS Islamic ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုဦးဆောင်တဲ့မြို့ပေါင်းအဖွဲ့အနေနဲ့အစိုးရအောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။ဆွေးနွေးကြအောက်စုဟာအရေးနိုင်နေပြီးသူတို့ရဲ့ခေါင်းဆောင်တွေဟာလည်းပုံဆောင်မှုနေရာမရှိတော့ဘူးလို့သမ္မတဦးဘားမားကပြောပါတယ်။ IS စစ်သွေးကြော်တွေကိုချိန်မုံမှုလက်တလောကြောပတ်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တနင်္လာနေ့ကတွေ့ဆုံပြီးတဲ့နောက် IS တွေကိုတင်းတို့အလှည့်ရောက်တော့မယ်လို့သမ္မတကပြင်းထန်တဲ့စကားလုံးတွေနဲ့ပြောသွားပါတယ်။ဒီလအစောပိုင်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာ IS တွေကိုအားကျတယ်လို့ယူဆတဲ့ဇနီးမောင်နှံရဲ့အကြမ်းဖက်တိုက်ခိုက်မှုအပြင်နိုဝင်ဘာလက Paris မြို့မှာအကြမ်းဖက်သမားတွေရဲ့ တွေးထွက်တန်ယူတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအမေရိကန်နိုင်ငံသားတွေကိုအခုလိုအားပေးစကားပြောဖို့ကြိုးစားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အထူးအလေးထားဆောင်ရွက်တဲ့စိတ်ဓာတ်နဲ့နိုင်ငံပေါင်းစုံပါဝင်တဲ့ညွန်ပေါင်းအဖွဲ့ကြိုးပမ်းမှုမှာစက်ပြီးဦးဆောင်နေမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောသွားပါတယ်။ IS ကိုချိန်မုံးနဲ့မဟာဗျူဟာမှာတော့အပြောင်းလဲကိုသမ္မတကထုတ်ပြန်ကြေညာခြင်းမရှိခဲ့ပေမဲ့ မြို့မောင်းတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်ခေါင်းဆောင်တွေကိုရှာဖွေပြီးချေမုံးမဲ့အပြင်အီရက်စစ်တပ်အပြင် IS တွေကိုတိုက်ခိုက်နေတဲ့ဆီးရီးယားမှာရှိတဲ့အတိုက်ခံတပ်သားတွေကိုလည်းလေ့ကျင့်သင်တန်းပေးပြီးလက်နက်တွေတပ်ဆင်ပေးမှဖြစ်ပါတယ်ရှင်။